ထိုင်းနိုင်ငံမှာဒီစီးပွားရေးကိုပြန်လည်တိုးတက်ကောင်းမွန်အောင်လုပ်သွားမယ်လို့ထိုင်းဝန်ကြီးချုပ်တဲ့ပေထုံတန်ရှင်းနာဝတ်ကဒီကနေ့လွှတ်တော်မှာပြောကြားတဲ့မိန့်ခွန်းတွေမှာကတိပြုကြားခဲ့ပါတယ်။စီးပွားရေးကိုကြားကန်ပေးတဲ့အနေနဲ့ဒေါ်လာ13.4လေးသန်းတဲ့ညီများရဲ့ထိုင်းပန်ငွေ450ဘီလီယံကိုပေးဝေမယ်အငင်းပွားစရာဒီအစိုးရရဲ့အစီအစဉ်တွေကိုလည်းမူဝါဒတွေအကြောင်းမိန့်ခွန်းထဲမ
သားစုတွေအကျွေးတင်နေတဲ့အခက်အခဲတွေ၊ဝင်ငွေ၊နေစရိတ်၊စားစရိတ်ကိစ္စတွေ၊လူမှုဖူလုံရေးနဲ့ဘေးကင်းစွာနေထိုင်နိုင်ရေးလို့ပြည်သူတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုအစိုးရအနေနဲ့အရေးပေါ်ကင်တွယ်ဖြေရှင်းရမယ်ဆိုတာကိုကောင်းကောင်းသိပါတယ်လို့ထိုင်းဝန်ကြီးချုပ်တက်ကပြောသွားတာပါ။ပြည်သူအားလုံးအတွက်အခွင့်အလမ်းတွေဖန်တီးပေးပြီးတော့စီးပွားရေးညီမျှမှုရှိအောင်လို့အစိုးရအနေနဲ့လှုပ်ပေးသွားဖို့လည်းလိုအပ်နေပါတယ်လို့ဝန်ကြီးချုပ်တက်ဒီပေထုံတန်ရှင်းနာဝတ်ကထိုင်းလွှတ်တော်မှဒီနေ့မင်းကွန်းနဲ့မှာပြောကြားသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမှကြမ်းကျင်ခဲ့တဲ့သူအစိုးရဒေယမူဝါဒတွေထဲမှာထိုင်းပြည်သူတန်း90ကိုတယောက်ဒေါ်လာ300နဲ့ညီများတဲ့ထိုင်းဘတ်ငွေ1000စီပေးမဲ့အစီအစဉ်အသေးစိတ်ကိုလည်းသူကမင်းကွန်းထဲမှာပြောကြားသွားခဲ့ပါတယ်။ဒီလှုပ်ရက်ဟာဗန္ဒာရေးဆိုင်ရာဒီတာဝန်မဲ့လှုပ်ရက်ဖြစ်တယ်လို့စီးပွားရေးပညာရှင်တွေနဲ့ဗဟိုဘက်အုပ်ချုပ်ရေးမှူးဟောင်းတွေကဝေဖန်နေကြတာဖြစ်ပါတယ်။